မင်္ဂလာပါတော့ရှင်ခင်ဗျာအာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာကျန်းနိုင်ငံတွေနဲ့မတူတာကိုတွေ့ရပါတယ်ကျွန်တော်အဓိကညွှန်လိုက်တာကတော့လောလောဆယ် Arab Spring လို့ခေါ်တဲ့အရှေ့လယ်ပိုင်း Arab နိုင်ငံတွေမှာဖြစ်နေတဲ့ပြုပြင်ပြောင်းလဲရေးနဲ့မတူပါဘူးအရှေ့လယ်ပိုင်းနိုင်ငံတွေမှာဆိုရင်တီစီဇက်ချက်တဲ့အနာပြအနာရှင်အစိုးရတွေကိုလုံးဝဖြိုဖျက်ပြီးတော့ပုံစံသစ်ကနေပြီးတော့တစ်ကပြန်ဆရတဲ့ပြုပြင်ပြောင်းလဲရေးဖြစ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့လိုဖြိုဖျက်တာကိုမတွေ့ရဘဲနဲ့ပူပေါင်းညှိနှိုင်းပြီးတော့သွားနေရတယ်ဆိုတဲ့ပုံစံမျိုးတွေ့ရလို့ကျွန်တော်ဒီခေါင်းစဉ်ကိုတက်လိုက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်အဓိကပြောလိုတာကတော့ဟိုအရှေ့လက်ပိုင်းနိုင်ငံတွေမှာသွားနေတဲ့ပုံစံပူကောင်းတယ်မြန်မာနိုင်ငံမှာသွားနေတဲ့ပုံစံမကောင်းဘူးဆိုတာမျိုးကျွန်တော်ပြောလိုခြင်းမဟုတ်ပါဘူးဘယ်ဟာကသာသလဲအဲ့လိုဖြစ်တဲ့အတွက်ကြောင့်တိုင်းပြည်အတွက်ဒီမိုကရေစီဖော်ဆောင်ရေးအတွက်ထိရောက်မှုဘယ်ဟာမှာပိုရှိနိုင်တယ်လဲမြန်မာနိုင်ငံပုံစံကပိုရှိမလားသူတို့မဟုတ်မြန်မာနိုင်ငံပုံစံကပိုပြီးနှောင့်နှေးနေမလားဆိုတာကိုဆွေးနွေးသုံးသပ်လိုခြင်းဖြစ်ပါတယ်ဒီလိုဆွေးနွေးသုံးသပ်ချက်မှာတော်ရရှင်တွေဆွေးနွေးချက်ကိုပြန်ကြားပေးဖို့ပုဂ္ဂိုလ်နှူးကိုလည်းကျွန်တော်ဖိတ်ခေါ်ထားပါရဲအဲ့ပုဂ္ဂိုလ်တွေကသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်နဲ့စာရေးဆရာဦးဂါမနီတို့ဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်တွေကိုကျွန်တော်မေ့ကျင်တာအဓိကလည်းခုနအချက်ကိုထည့်မေ့ကျင်ပါတယ်ဆရာတို့အဲ့ဒီအရှေ့လက်ပိုင်းနိုင်ငံတွေမှာဖြစ်သွားတဲ့ Arab Spring တော်လှန်ရေးတွေကရောအဆင်ပြေပြေပြောင်းလဲတိုးတက်နေပြီလားမြန်မာနိုင်ငံအကြောင်းကိုမသုံးသက်ခင်ဆရာတို့ဘယ်လိုမြင်ပါလဲဆရာအောင်ခင်နည်းနည်းသုံးသက်ပါခင်ဗျာအရှေ့လက်ပိုင်းနိုင်ငံတွေမှာဖြစ်နေတဲ့ပြောင်းလဲတိုးတက်မှုကတော့ပုံမှန်လားဒီမိုကရေစီဖော်ဆောင်ရေးအတွက်အလားအလာတကယ်ကောင်းပါလားဗျာ
အခုတော့သူတို့ရှိဖြစ်တာလည်းတိတ်မကြသေးဘူးဆိုတော့သူတို့ရှေ့ဆက်လိုက်ပြီးတော့ဟိုဒီတိုင်းပြည်သူအာဏာတည်ဆောက်နိုင်မလားမဆောက်နိုင်ဘူးလားဆိုတာပြောရတာခက်တယ်ဘာလို့လဲဆိုတော့သူတို့အာရဗ်နိုင်ငံတွေမှာလည်းဒီဒီမိုကရေစီအစင်းလားမရှိဘူးလေဆိုတော့အရင်တုန်းကဟိုရှိတဲ့တပိုင်းမှာရှိတဲ့အစင်ဆက်ကဇယိုက်တည်းရကြံနေတာပေါ့အဲ့တော့အဲ့ဒီတိုင်းဆိုတော့သူတို့ရှေ့ဆက်ပြီးတော့ဘယ်လိုသွားနိုင်မလဲဆိုတာမပြောနိုင်သေးဘူးအီဂျစ်မှာတော့ပြဿနာပေါ်နေတယ်အဲ့တော့အဲ့လိုပဲဒီဒီမိုကရေစီဇယိုက်ဓလိမရှိတဲ့နိုင်ငံတွေမှာလူအစိုးရကိုဖြုတ်ချပြီးနောက်တစ်ခုတင်ဖို့ဆိုတာအချင်းတော်ကြာမယ်အဲ့တော့အဲ့ဒါအစားကြဖို့ဆိုတော့တော်တော်ကြာမယ်လို့တင်ပါတယ်
ဟုတ်ကဲ့ဆရာဆရာဦးကမနီကိုလည်းကျွန်တော်အဲ့ဒါကိုပဲမေ့ချင်ပါတယ်မြန်မာအကြောင်းမပြောခင်အခုအရှိလက်ပိုင်းနိုင်ငံတော်ဟောမှာဖြစ်နေတဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီဖော်ဆောင်ရေးလားဘလောက်အကောင်းမြင်ပါလဲဆရာ
ကျွန်တော်တင်တော့ဒီကပ္ပနာကြီးကတော့ဘယ်မှမဆိုရှိပါနဲ့အဲ့တော့သူ့နိုင်ငံမှာတွေကတော့ခုနလိုပါဆရာဒီလိုအချမ်းပရန်းကြီးရဲ့လုပ်လိုက်လို့ပြဿနာကြီးရှိရဲ့အဲ့တော့ကျွန်တော်နိုင်ငံမှာကြတော့မရှိဘူးလားအဲ့ဒါကြီးကြိုင်တော့သိပါလဲဟိုမှာလက်ဘရောင်းတောင်ကဘယ်လိုဖြစ်သွားလဲဆိုတာလေဟုတ်လားနောက်တစ်ခုကဒီမှာလေရီပိန်းကတော့နော်ဒီလေဘရောင်းတောင်နဲ့မဟုတ်တနင်္ဂနွေလုံးမှာလေရီပိန်းကိုလေသမားတွေနဲ့ဟုတ်လားလေသမားတွေဖြစ်တာလေအင်းသမားတွေဖြစ်တာလေအလုပ်သမားတွေဖြစ်တာလေဒါကြီးကတစ်ချင်းချင်းဖြစ်နေတာပါပဲဒါပေမဲ့ကျွန်တော်ကတော့ဟာပြည်ညနိုင်ငံကတော့တအားချနေရတယ်ဘာညာဆိုပြီးတော့ဒီလိုမျိုးမြင်ရတာပေါ့ဗျာအဲ့တော့ပြည်ညနိုင်ငံကလည်းကြည့်ရင်လည်းဟာဒီမှာလည်းပြောင်းလဲနေတာတော့ဘုံကြီးတော့ဝမီးရအောင်ခါရတယ်ဆော့ဆော့ရတဲ့ဒီသုံးနေဆိုတာကြီးကတော့တခြားနိုင်ငံတွေမှာလည်းတော်တော်ကြီးကိုကြေးရိုက်နေအဲ့တော့ကျွန်တော်ကတော့သိအများကြီးတော့မကွာဘူးလို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာအခုသောရရှင်ရဲ့စာရေးဆွေးနွေးထားတဲ့အထက်မှာကျွန်တော်သောရရှင်၃ယောက်ရဲ့စာကိုကျွန်တော်ရွေးထားပါတယ်အဲ့ဒီဟာပထမတူကတော့တကုံမျိုးစစ်ကဥလှထွန်းဖြစ်ပါတယ်သူကရှင်းနေကြီးတူပါသူကဘာပြောလဲဆိုတော့အခုသူကတော့ဥပဒေသမားဆိုတော့အဓိကပြောင်းလဲလာတာတဲ့အရေးကြီးတာကဖွဲ့စည်းပုံ Constitution ကိုအမှန်တကယ်ပြောင်းဖို့အရေးကြီးပါတယ်တဲ့ Constitution ဆိုတဲ့နေရာမှာ Separation of Powers ပေါ့ဆရာရဲ့ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးဆိုတဲ့အာဏာသုံးချက်ဟာသီးခြားကင်းလွတ်ပြီးတော့တစ်ခုတစ်ခု check and balance သဘောမျိုးထင်းကုတ်ပြီးတော့ဆောင်ရွက်နိုင်တဲ့ဖွဲ့စည်းပုံမျိုးပြင်ပို့လိုအပ်တယ်အဲ့လိုမပြင်ပြနိုင်ရင်တော့ဘယ်လိုပဲတိဆောက်တိဆောက်မရနိုင်ပါဘူးအထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကိုအခြေခံပြီးဒီမိုကရေစီတိဆောက်လို့ဘာမှမဖြစ်နိုင်ဘူးဆိုပြီးတော့ဆိုထားပါတယ်အဲ့ဒါတကုံမျိုးသစ်ဥလှထွန်းကဖွဲ့စည်းပုံကိုအဓိကပြောင်းရေးဟာဘယ်နိုင်ငံမှာဖြစ်ဖြစ်ဆိုတဲ့သဘောသူကရေးထားတဲ့သဘောဖြစ်ပါတယ်ဆိုတော့ဆရာဝန်ခင်ဘယ်လိုပြောလိုပါလဲသူရဲ့ဆွေးနွေးချက
်ဟုတ်ပါတယ်ဟိုအခုအစိုးရဒီဥသိမ်းစိန်အစိုးရလုပ်နေတဲ့ဒီမိုကရေစီပြုပြင်ရေးကိုဘာလို့ဆိုတော့လဲဒါလေအရင်တုန်းကရှိခဲ့တဲ့ဒီအနည်းငယ်ရောဆေးအုပ်စုရဲ့အကျိုးစီးပွားပေါ့ဗျာအဲ့ဒါကိုဆက်လက်တည်ထောင်ဆိုပြီးတော့သူတို့လုပ်တာလားအဲ့တော့အရင်တုန်းကတော့ဒါတရားမဝင်ဘူးပေါ့ဗျာတရားမဝင်တဲ့ဆေးအာဏာရှင်အစိုးရဟိုတရားဝင်တဲ့အာဏာရှင်အစိုးရပြောင်းလုပ်တာလားအဲ့တော့ဒီခုနကပြောတယ်ဒီအခြေခံဥပဒေဆိုတာလေဒီဒီမိုကရေစီဆိုတာနာမည်သာတက်တာပေါ့ဒီအခြေခံဥပဒေကြီးကဒါဒီမိုကရေစီမှမဟုတ်တာကြီးဒါဟိုကိုယ့်ရောကာယနဲ့သူတို့ထင်တယ်လို့လုပ်ထားတဲ့အခြေခံဥပဒေပဲအဲ့တော့တရားဟိုခုနကတော့လိုဒီ balance of power ဘာညာလုပ်မယ်ဆိုရင်ဒါတွေပြောင်းပြရမှာပေါ့ဒါတွေပြောင်းပြပြင်လဲသူတို့ကလည်းပြောင်းချင်မှပြောင်းမှာမဟုတ်လဲဆိုတော့သူတို့ကလှုပ်ထားတာသူတို့စင်ထားတဲ့အကွက်ပေါ့ဗျာသူတို့စင်ထားတဲ့အကွက်သူတို့အာနာရှင်စနစ်ကိုကဘာတယုံဝင်အတိအမှပြုလာအောင် တန်ခတာတွေပါလေရုပ်သိမ်းရအောင်ဘာညာနဲ့အစရှိနေပြီပေါ့အဲ့ဒီရွေချင်းနဲ့သူတမင်ကွက်ချပြီးလှုပ်ထားတဲ့ကိစ္စအခုဝင်နေတယ်ပေါ့ဗျာအဲ့တော့သူတို့ကအခုလက်ထိတော့သူတို့ချထားတဲ့အကွက်တွေဝင်တော့သူတို့အောင်မြင်တယ်လို့ထင်တယ်ဒါပေမဲ့ရေရှည်မှာဒီတရားမျှတမှုကတော့မရှိသေးဘူးလဲမရှိသေးဘူးရေရှည်မှာလည်းရှိဖို့အလားအလာမရှိဘူးအဲ့တော့သူတရားမျှတမှုကိုဘယ်လောက်အထိအောင်လုပ်ပေးနိုင်တယ်ဒီသူအကျိုးဘယ်လောက်လုပ်နိုင်လဲဆိုတာကိုဆောင်ကြည့်ရအောင်
ဟုတ်ကဲ့ဟုတ်ကဲ့နောက်တော့ရှိနှူးကတော့အင်္ဂလိပ်လိုရေးထားပါတယ်ဒီပုဂ္ဂိုလ်နှူးကတော့အကောင်းမြင်တယ်ခင်ဗျာပထမတူကတော့ a listener ဆိုပြီးနာမည်ဖော်ပြမထားပါဘူးသူအဓိကရေးတာကတော့လက်ရှိအပြောင်းလဲကနေပြီးတော့အောင်မြင်တဲ့ democracy နဲ့ပေါ်ထွန်းလာဖို့အတွက်ဘာအရေးကြီးတယ်ဆိုတာကိုပဲသူကထောက်ပြပါတယ်သူအဓိကထောက်ပြတာကတော့2015ရွေးကောက်ပွဲဟာ fair and square ဖြစ်ရမယ်တရားမျှတပြီးလွတ်လပ်တဲ့ဒီကောက်ပွဲမျိုးဖြစ်လာမယ်စီးပွားရေးပြုပြင်ပြောင်းလဲရေးကိုမှန်မှန်ကန်ကန်လုပ်နိုင်ရမယ်ဘူရိုကရေစီရန်တရားအုပ်ချုပ်ရေးရန်တရားကိုကောင်းမွန်လုပ်ရမယ်တခါအခြေခံအဆောက်အုံပြောင်းလဲရေးပညာရေးတို့စစ်တပ်ကိုလည်းပြောင်းလဲရမယ်အဲ့လိုလုပ်ရင်တော့အောင်မြင်သွားမယ်ဆိုပြီးတော့ဘယ်လိုဆက်လုပ်ရမယ်ဆိုတာပြောတယ်ပြောင်းလဲပုံကိုမပြောပါဘူးနောက်ပုဂ္ဂိုလ်တူကတော့ဆရာတော်တပါးဖြစ်ပါတယ်အရှင်ကေလာသတ်အရှင်ကေလာသတ်အင်္ဂလိပ်လိုရေးထားတာဖြစ်ပါတယ်ဒီဆရာတော်ဖျားတော့လည်းပဲဘယ်လိုဖြစ်ခဲ့တယ်ဆိုတာမပြောမနဲ့အခုလောလောဆယ်အရေးကြီးတာတော့ခေါင်းဆောင်တွေ leading persons သူတို့ရဲ့ capacity of understanding အခြေအနေကိုဘယ်လောက်နားလည်နိုင်လဲသုံးသပ်နိုင်လဲဒီပေါ်မှာမူတည်ပါတယ်တဲ့မြန်မာပြည်ကိုဥပမာပြောမှကျွန်တော် the president and the lady တဲ့အမနာဥသိမ်းစင်တဲ့ဒေါအောင်ဆန်းစုကြည်ကနားလည်ကြတယ်ငင်းငန်းစွာသဟဇရဖြစ်စွာပြောင်းလဲလိုကြတာကိုတွေ့ရတဲ့အတွက်ဒါဟာအလားအလာခေါင်းဆိုပြီးတော့ဒီပုဂ္ဂိုလ်နှစ်ပါတို့ဦးနဲ့တပါပေါ်ကြအဲ့လိုသုံးသပ်ထားတာတွေ့ရပါတယ်ဆရာကမင်းဘယ်လိုမြင်ပါလဲဖွဲ့စည်းပုံကိုပြောင်းလဲရမယ်ဆိုတာရယ်ခုနနှစ်ဦးကတော့အခုလက်ရှိအခြေအနေမှာပဲခေါင်းဆောင်တွေဒီလိုလုပ်နိုင်ရင်အောင်မြင်လာမှတာနိုင်တယ်လို့ဆိုပါတယ်ဆရာသဘောကိုပြောပါခင်ဗျာ
ကျွန်တော်အမြင်ရတော့ဗျာတကယ်ကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီအပြောင်းလဲကိုရအောင်မှာအဓိကအကျဆုံးကတော့ပြည်သူလူထုရဲ့ PR ပဲအဲ့တော့ဟလာတချို့ကလည်းပြည်သူလူ PR လို့ပြောလိုက်ဟလာလမ်းပေါ်ထွက်ပြီးဆန္ဒပြဖို့လို့ဘာလို့ဒါမျိုးတွေပြောနေကြတာမျိုးတွေဆွဆွဲကြတာပေါ့ရစုအောင်ပူအောင်လုပ်ခိုင်းနေဆိုပြီးတော့အဲ့လိုမျိုးတော့မဟုတ်ဘူးပြည်သူတွေကဖိအားဆိုတာတော့အမျိုးမျိုးရှိတယ်ပြည်သူတွေအမျိုးမျိုးပေါ့နော်အဲ့ဒီခုနလိုစနမ်းပေါ်ထွက်တာကဒါလေးကအစိတ်ပိုင်းတစ်ခုအဲ့တော့ဒီဟာမဟုတ်တဲ့ဂျန်ပြည်သူတွေရဲ့အခန်းကဏ္ဍတွေအများကြီးရှိပါအဲ့တော့ဂျန်ရဲ့ကဘာမှာကြည့်ရင်လည်းခုနလိုပေါ့ဗျာဒီလိုဟလာကဲတော်လာပြီးတော့ပြောင်းလဲတာမဟုတ်ဘဲနဲ့ဟလာအေးအေးလေးနဲ့ပြောင်းသွားတယ်ဆိုတဲ့နိုင်ငံတွေမှာလည်းတကယ်တမ်းကြည့်ရင်အကုန်လုံးကပြည်သူတွေရဲ့ပြရတယ်ပါခဲ့ပါလေဒါပမာပြီးတစ်ခုလည်းဥမာထူကြပြီးဖြစ်နေတာမဟုတ်ဘူးအင်းရဆိုတောင်ကိုရီးယားမှာဆိုပြည်တဲ့အတိုင်းပါပဲအဲဒီအာနာရှင်ဆေးအာနာရှင်ကြီးပြီးဆိုခဲ့တယ်အဲ့ဒီကနေပြီးတော့ဟလာလူလူတွေဆရာကျောင်းသားတွေအလုပ်သမားတွေကတိုက်ပွဲတွေတချင်းချင်းတိုက်ပြီးတော့ကျွန်တော်တို့ပန်ကြီးကိုရေးခဲတဲ့နာမည်ကြီးပဲအဲ့ဒါတွေဖြစ်ပြီးတော့ဟလာကြောင်းသွားခဲ့တာပါပဲဒါပေမဲ့အဲ့ဒါကိုဖြောက်ပြီးတော့အများဆုံးပြောကြတယ်ဘောဗျာဒါတရားခုနလိုအဆိုးကြီးကနေပြီးတော့ဦးစီးပြီးတော့ဟလာအင်းရှင်းလောက်တဲ့ကြောင်းလဲမှုဆိုပြီးပြောကြတာပေါ့ဒါကတော့ကျွန်တော်ပြောင်းလဲဖို့အတွက်အခြေခံကြရတ
ာလူတွေရဲ့အားပါပဲဟုတ်ကဲ့ဆရာတို့ကျွန်တော်နောက်ပိုင်းမှာပြန်မေးလာခြင်းနဲ့မေးခွန်းတစ်ခုဒါလို့ဆိုရင်ဒီအာဏာရှင်အာဏာပြအုပ်ချုပ်ရေးကနေဒီမိုကရေစီပေါ်ထွန်းဖို့အတွက်ဒီ guided democracy တချို့ပြောခဲ့ကြတယ်အဲ period of tutelage ဒါသင်ပေးရမယ့်ကာလတစ်ခုဒါဂျာကာလတရဖန်တီးဖို့လိုသလားဆိုတာကိုလည်းပဲဆရာတို့ကျွန်တော်နောက်ပိုင်းပြန်မေးခြင်းပါတယ်အခုတော့ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေကိုကျွန်တော်ဖိတ်ခေါ်မရမရှင်ပထမဆုံးကမကွေးကဥတီမောင်ဦးဖြစ်ပါတယ်ဥတီမောင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟာဥတီမောင်ဦးရဲ့သဘောထားကိုကြားကြည့်ပါလားခင်ဗျာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးသည်ဒီမိုကရေစီပေါ်ဆောင်ရေးအတွက်ဘယ်လောက်ထိ
ကျွန်တော်နားလဲတယ်လို့ပြောပါဆိုရင်တော့ပြီးခဲ့တဲ့အနှစ်20လောက်ကလည်းအခုဒီလူတွေအုပ်ချုပ်ခဲ့တယ်ပေါ့နော်အခုအုပ်ချုပ်ခဲ့တာလည်းဥပဒေတွေအစဒီလူတွေပဲအုပ်ချုပ်တယ်ဆိုတဲ့အခါကျတော့ဒီလူတွေကနေဒီမိုကရေစီပေးမယ်ဆိုတော့ကျွန်တော်ကမယုံပါဘူးဟိုလက်သိလက်မခံဘူးပေါ့နော်တခုတော့ရှိတာပေါ့ဒီလူတွေတက်တန်းတစ်ခုကုံသွားမယ်ဆိုရင်တော့ဒီမိုကရေစီရဲ့အရေးအယောင်အစအနာလေးမြင်ရမယ်လို့ထင်ပါတယ်ဥပမာပြောရမယ်ဆိုရင်ကျွန်တော်ဆက်သွယ်ရေးဝန်ကြီးဦးသိန်းထွန်းဖြစ်ခဲ့တဲ့ပြဿနာမျိုးလေးပေါ့နော်ဒါကြီးကိုပဲပုံကြီးချက်လိုက်ပြီးတော့ဟိုကျွန်တော်တို့အောက်ခြေလူတန်းစားအတွက်ပြည်သူအတွက်ပေးမယ်ဆိုတဲ့တံပိုးနဲ့တယ်လီဖုန်းကဒီနေ့ထိမပေးနိုင်ပါဘူးဒါပါလဲပြည်သူအတွက်လူနေတဲ့စုအတွက်လူနေတဲ့စုကိုအကြောင်းပြပြီးတော့ပြည်သူအတွက်အပေါ်အကောင့်ထဲမှာပေါ်နိုင်ခဲ့တာပေါ့နော်နေ့ရွှေညရွှေနဲ့အလားရကြားခဲ့တဲ့တံမိုးနဲ့တယ်လီဖုန်းဆိုတာဖြစ်မလာခဲ့ပါဘူးနော်ဒါကြောင့်ဒီတက်တန်းတစ်ခုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့လူတွေကဒီနေ့လူဝဲလဲပြီးတော့အုပ်ချုပ်ခဲ့တဲ့တက်တန်းတစ်ခုကုံဆုံးသွားမယ်ဆိုရင်တော့ဒီမိုကရေစီရဲ့အရေးအယောင်အစအနာလေးစတင်ရမယ်လို့ထင်ပါတယ
်ဆိုတော့တက်တန်းတစ်ခုဆိုတာဒီခေါင်းဆောင်ပိုင်းကိုပြောင်းလဲပြရမယ်လို့ဆိုတာလားဒီလူတွေကိုခဏတော့အုပ်ချုပ်ခွင့်ပေးထားခဲ့ရမယ်လို့
ဒီလူတွေကလည်းဟို the dance could have got up, came up with the dance on my favorite. Pepe Master, the group that dance going out, democracy, a year. Sam, Yam, eh, Lutin, I get my son, Yam. Lolo, they are a long amateur name of democracy. You know, a danger, or damage, jam. Democracy, democracy, you know, democracy, majority, a danger, or danger. Let
me
know, you know, jam.
Okay, okay. Siawan King, better the ball. Siawan King, Jawara.
Okay, Jawara. PK, you got where through look way, you have to look way through a through an etro Saint Harry, you got where Bruma, a pin Lulema Pau, the Lila, the Lema Shiba machine, Alum PD, Diamond, Luza Jibe. So Alum Yolini, I couldn't run a loo. Lame, you got where Natal Sangagone, you got where my Bubio, the Apia, the Lila, the Lecamenda, Pum and Lily, Mimienta, Gabashi, my Bianca Viro, Mimienta, Lula.
ပြန်ရမယ်ဆိုလို့ရှိရင်အဲ့ဒီပြန်နိုင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးတော့ဟိုဒီမိုကရေစီရဲ့ဒီဂရီပေါ့ဗျာဘယ်လောက်ရှိလဲဆိုတာသိရမယ်လို့တော့တချို့ဟာခံပန်းကြတာပဲဟုတ်ကဲ့ဆရာဥက္ကမနီရောညှော်လင့်ပါလားထောင်2000ကရွေးကောက်ပွဲပြီးရင်ဒီမိုကရေစီပြင်လာမယ်လို့အဲကျွန်တော်ကတော့မညှော်လင့်ဘူးဗျာအဲ့ဒါမညှော်လင့်ဘူးဆိုတာခုနပြောသလိုပဲအဲဒီလိုရဲ့အခြေခံဥပဒေကိုကျွန် ဘယ်လိုမှမရနိုင်ဘူး။အဲ့တော့ຢາတော့ကျွန်တော်တော့လာလာမရှိဘူး။အခုနောက်တစ်ခုကလည်းအခုရောဘာတွေဖြစ်နေလဲဆိုတော့လေကျွန်တော်မြင်တာကတော့ကျွန်တော်တို့88မတိုင်ခင်တော့ဟုတ်လားကျွန်တော်တို့နော်အရင်မဆလာအုတ်ချုပ်တဲ့အချိန်တော့လူပဲဟုတ်လားစစ်တပ်ကလူတွေကနေပြီးတော့ဝင်ပြီးတော့ခြေလှယ်နေတဲ့ဟာတွေပဲပေါ့။အခုတော့ဆုံးတွေ့လိုက်တာဆိုရင်တော့ပြည်ရဲ့တိုင်းမှာပဲအဲ့ဒီမှာဟုတ်လားပြောတယ်ဟုတ်လားပိန်ချွန်နေရအောင်နော်ဝင်လိုက်တာလည်းဟုတ်လားလေးရကဦးစီးချုပ်ကိုနော်အဲ့ဒီမှာထည့်လိုက်တာပဲအဲ့တော့တကယ်တော့နော်သူတို့ဟုတ်လားဒီချက်ဖို့ပါတီတွေကသွတ်တော်ကိုယ်စလေတွေကတော့မအားဒီမှာမထည့်ပါဘူး။အော်ဒီလေးရကဘူချုပ်တက်ကိုထည့်လိုက်တယ်အញ្ញတစ်ခါတည်းညောင်မနိုင်ရဘူချုပ်တက်ကိုဟုတ်လားဝင်ကြည့်နေရမှာထည့်လိုက်တယ်။ဒါမျိုးတွေပါပဲ
ဟုတ်ကဲ့
ဆရာ။အဲ့တော့နောက်တစ်ခါဆိုလို့ရှိရင်ဟိုကျွန်တော်အိမ်ကြောင်ကိုအခုလေးရက်မှာပဲဒီကျွန်တော် AOD တိုင်းကဟာလာလူတယောက်နဲ့တွေ့တော့လေဟာလာအဲ့ဒီမှာဆိုလို့ရှိရင်ဟာလာဦးသားဆင်ပေါ့နော်။ဦးသားဆင်ဆိုလို့ရှိရင်အဲ့ဒီကလူလူကသဘောကျတယ်။အဲ့တော့လူလူကသဘောကျတဲ့ခါကျတော့ဟာလာကိုသေးဦးလို့နော်ကိုသိအောင်လုပ်နေပြီးတော့ကန်ထုတ်လိုက်တယ်ကျွန်တော်ကမှဟာလာသာမန်ရုပ်ဝင်ကြီးဆိုပြီးတော့ဟာလာ pick up stairs ဆိုတော့အပေါ်ကကိုကန်ထုတ်လိုက်အဲ့ဒါမျိုးဖြစ်တယ်။ဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်လူလူသဘောကြရဲဆိုလို့ဆရာတခုလိုက်မိချင်မြန်မာနိုင်ငံမှာလူလူသဘောအကြဆုံးကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်လို့ထင်ပါတယ်မြန်မာရင်ကကဘာရင်ပဲဒါပေမဲ့အခုဒီစနေရသူကိုယ်တိုင်အတိုက်ခံကောင်းဆောင်ဖြစ်လာတော့အတိုက်ခံတရက်နဲ့ပြည်ပြည်ပြင်းပြင်းမရက်တည်နိုင်ဘူးလို့လည်းသုံးသပ်ကြပါတယ်ဒါတော့ဆရာဝန်ခင်ပဲလို့မြင်ပါလေခင်ဗျအ
ဲသူကတော့အခုအစိုးရနဲ့ဟိုလက်တွဲပြီးတော့အတွင်းကူပြောင်းဖို့ကြိုးစားနေတဲ့အစီအမံရှိသေးတယ်လို့တင်တယ်ဘာလို့လဲဆိုတော့အခုလဲဒီဟိုတကယ်တကယ်ဟိုပါလီမန်မှာအတိုက်ခံလုပ်ပြီးတော့လုံနိုင်တဲ့အင်အားလည်းမရှိဘူးလေအဲ့တော့သူတို့ပူးတွဲပြီးတော့ဟိုအသွေးကူးပြောင်းမှုကြိုးစားနေတယ်လို့ပဲယူဆရမှာပေါ့
ဟုတ်ကဲ့ဆရာကမြင်ရပါခင်ဗျာ
ဟုတ်ကဲ့သူကိုလည်းကလည်းအတိုက်ခံလို့မပြောပါဘူးသူကတော့ဒီမှာပူးပေါင်းဆောင်ရွက်ဖို့အဲ့လိုမျိုးနေနေသူ့ကိုလှုပ်သွားဖို့ဆိုပြီးတော့ပဲသူကပြောထားပါလေနောက်တစ်ချက်ကလည်းခုနပြောလို့ပေါ့ဗျာဟိုတကဥသိမ့်ဆိုင်နဲ့သူနဲ့ပြည့်ဝဆင်းနေထားတဲ့အချက်တွေရှိသွားတယ်ဆိုတာကြီးပေါ့ဗျာဒါနဲ့ကင်ပြီးတော့သူကပြတ်တည်နေတာပေါ့တော့ကျွန်တော်တော့အတိုက်ခံလို့မမြင်ပါဘူ
းဟုတ်ကဲ့နောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုဖိတ်ခေါ်လိုပါတယ်အဲ့ပုဂ္ဂိုလ်ကတော့အင်္ဂလိပ်စာဌာနကကတိကတူဖြစ်ပါတယ်ဆရာဥသုဒ္ဓရခင်ဗျာဆရာဥသုဒ္ဓကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဆရာဥသုဒ္ဓအမြင်ပြောပါမြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲတဲ့ပုံစံဆရာအားရပါရဲ့လား
အဲအားမရဘူးလို့ပဲပြောရမှာပါခင်ဗျာ
ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့တင်းစင်ရပဲပြောင်းကျင်တယ်လို့ပြောတယ်ပြောင်းတယ်ဒါပေမဲ့ပြောင်းလဲမှုကြီးကကျွန်တော်တို့အောက်ခြေလူရန်စားအောင်မရဘူးအလေအလက်လောနဲ့အောက်ထိအခြေခံလူတန်းစားကိုမရောက်လာဘူးခင်ဗျာဒါကနံပါတ်၁ပါ။ဒါကြောင့်လဲဆိုတော့ဥမာကျွန်တော်တို့ဆရာမြတ်သမဂ္ဂတွေပါရေးဖွဲ့။ဒါပညာရေးဝန်ကြီးဌာနကကျွန်တော်တို့မျိုးမျိုးနဲ့နှိမ့်ကွတာပေါ့နော်။အဲ့လိုမျိုးတွေဖြစ်လာတယ်။အဲ့တော့ဒါပြောင်းလဲမှုဆိုတာတကယ်ရောဟုတ်ရဲ့လားဆိုတော့ဒါကျွန်တော်တို့ဝန်ထမ်းပိုင်းမှာတန်လျာဖြစ်လာပါတယ်ခင်ဗျာ။အဲ့ဒါကြောင့်မို့ကျွန်တော်ကတော့မယုံဘူး။ဒါကြောင့်ဆိုတော့အစိုးရဖွဲ့ဟာဒီမိုကရေစီပေါ်ဆောင်နေဆိုတာတန်လျာဖြစ်ဖွယ်ရတဲ့အခြေအနေအများကြီးရှိတယ်။အခုဝင်နေတယ်တော်တော်များများဆိုရင်ခါတိုင်းလိုပဲဘာမှပြန်မပြောရဘူးကြီးစင်ငင်လိုက်အုပ်ချုပ်တယ်ဘာမှလူကြီးတွေကိုပြန်မပြောရဘူးပေါ့နောက်ဥမာလူကြီးတွေမှားတယ်ထောက်ပြမယ်ဆိုရင်ဒီကောင်ပြန်ပြောတယ်အရေးယူမယ်ဒီလိုမျိုးပုံစံနဲ့သွားနေတော့ကျွန်တော်တို့ကပညာရေးမှာပေါ့အထူးသဖြင့်ဒီမိုကရေစီစနစ်ဆရာမှာအဲ့တော့ပညာရေးကိုလုံးဝပြုပြင်ပြောင်းလဲမှုမလုပ်ဖယ်နေမှာသူကနေတာပေါ့နော်ဒါကတော့မကောင်းဘူးပညာရေးကနိုင်ငံတကာနိုင်ငံရဲ့အတိအကျ အဲ့အဓိကဥမာမပြောင်းလဲပဲနဲ့သူကဘာလုပ်နေလဲဆိုတော့အချိန်ယူရမယ်ဆိုတာကျွန်တော်တို့ကလက်မခံနိုင်ပြအချိန်ကြီးပါအဲ့တော့အခုဥတိန်စိန်တယောက်တည်းပြောင်းကျင်လို့မရဘူးဒေါအောင်ဆန်းစုကြီးလည်းပူပေါင်းရမယ်အကုန်လုံးညီညီညာညာလုံးမလာအောင်မြင်မယ်တမှုရေးစီဆိုတာအဲ့ဒါကိုကျွန်တော်ပြောချင်တာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့တက်ဒီကျွန်တော်မြင်ချင်တာပညာရေးပြောင်းလဲပါပြောင်းလဲပါတော့မယ်ပြောင်းလဲဖို့လုပ်နေပါတယ်ဆိုတဲ့အစံလေးအများကြီးကြားနေရတယ်အခုပြောင်းလဲမှုတစုံတရာဘာမှမစတည်ဘူးလားခင်ဗျာ
အမစားသေးဘူးနှစ်နှစ်ရှိပြီဗျာအစိုးရတက်တာဟုတ်ပြီနော်အဲ့တော့ဥကြောတန်တာကြီးဥကြောတန်တာလည်းဆရာတယောက်လို့ပြောလာတော့ဒီနှစ်နှစ်တည်းမှာဘာတွေပြောင်းလဲလို့ဆိုတော့မပြောင်းလဲဘူးဗျာအကုန်လုံးအာဏာရှင်စနစ်နဲ့ပဲဟိုအမိန်ကြီးဒီပဲတော့ရတယ်ဒါကျွန်တော်တို့ကတက်တူ University Law ထွက်ဖို့လို့ကျွန်တော်တို့ဆရာတီးကြိုးစားကြတယ်ပေါ့နော်တက်တူများဟိုအဥဒီပြန်ထွက်ဖို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတက်တူဒီဘူးလို့လုပ်တဲ့အချိန်မှာအဲ့တော့ကျွန်တော်တို့ဆရာများသမဂ္ဂကိုကနဦးစားတယ်ဒါအလုပ်သမားဝန်ကြီးဌာနကလည်းကျွန်တော်တို့ခွင့်ပြုတယ်ပတ်ပုံတင်ပြီးလဲချပေးတယ်အဲ့လိုချပေးတဲ့အချိန်မှာပဲတပြိုင်တည်းကျွန်တော်တို့6လလောက်ရှိတဲ့အခါမှာကျွန်တော်တို့အနေဝေးဒီသမဂ္ဂဖွဲ့ဝင်တွေခွဲထုတ်ပြစ်တယ်တယောက်စီဒါပညာရေးဝန်ကြီးကိုယ်တိုင်ကဒါရည်ရွယ်ချက်ရှိနေလုပ်လိုက်တာလို့ကျွန်တော်ပြောလို့ရတယ်
ဟုတ်ကဲ့
မဖွဲ့သေးဘူးဆိုတော့ကျွန်တော်နဲ့အတူအရှိပိုင်းတက္ကသိုလ်ကပါတယ်ဒီကျိုင်းတုံတက္ကသိုလ်မှာနောက်ပိုင်းတက္ကသိုလ်ကဆရာတယောက်ပါတယ်ဥပမာကျွန်တော်သူကျိုင်းတုံတစ်ခေါက်transfer ပါပြီးကြပါဗျာအဲ့တော့ဒါရွေချက်ရှိရှိနဲ့လောက်တာကိုကျွန်တော်တို့ကအစင်းစင်းတိုင်ကြတယ်ဟု
တ်ကဲ့ဆရာ
တမရာ policy တော်ဒါမဲ့ကျွန်တော်စာ340ဘူးတင်တယ်ဗျာအဲ့တော့ဘာမှအရေးမယူတော့ဒါ democracy ပြောင်းတယ်ဆိုတာကိုကျွန်တော်တို့ကဘယ်လိုလုပ်ပြုံမှာတော့မှာလဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးပါပဲဟုတ်ကဲ့ကျွန်တော်လည်းမကပါဘူးကျွန်တော်ဆရာဆရာအောင်ခင်လဲတက်ဆူပါကတိကလုပ်ခဲ့တဲ့ပုဂ္ဂိုလ်ပြီးတော့မှနောက်လာပါရစေနောက်သောရရှင်တို့ကျွန်တော်ဖိတ်ခေါ်ခြင်းသေးတာကတော့ကိုမောင်မောင်လင်းဖြစ်ပါတယ်ကိုမောင်မောင်လင
်းဟုတ်ကဲ့ကျောင်းပါတ
ယ်ဟုတ်ကဲ့ကိုမောင်မောင်လင်းပြောပါခင်ဗျဟိ
ုအခုလက်ရှိပေါ့နော်ဒီဦးသိန်းစိန်တို့ရဲ့ဟိုအပြောင်းလဲဆိုတဲ့ဟာကတော့အားလုံးလည်းပြည့်လေပေါ့နော်ရာခိုင်နှုန်းရပြောမယ်ဆိုရာခိုင်နှုန်း90%လောက်ကတော့ဘာမှမပြောပါဘူးဒါလည်းသူတို့ကဟိုဦးသိန်းစိန်ကပါဇက်ကပြောင်းတယ်လို့ဆိုတာပြောတယ်လေတကယ်ကြတော့ဟိုအောက်ချင်းမှမပြောင်းတာလေနောက်တစ်ခုကလည်းဦးသိန်းစိန်နဲ့သဘောကတကယ်ဟို main ဖြစ်တဲ့ဒီကာဝေးဦးစီးချုပ်နဲ့သဘောထားမတူညီလို့ဥပမာကချင်မှာအပြည့်ရတယ်ပြောပြီးတော့ဆက်တိုက်နေတာဆိုတာမျိုးတွေအစအဲ့တော့ကျွန်တော်တို့ကအဓိကကမမာပြည့်လက်ရှိနိုင်ငံကြီးကတော့ကျွန်တော်အမြင်ပြောရရင်တော့ဝိုးရိုဝါဒါနဲ့တွားနေတယ်တက်တနာကဒီဦးသိန်းစိန်တို့ကတော့သူတို့ရဲ့ဟိုဘယ်လိုကောင်းမလဲအနေထားပါတော့သူတို့ရဲ့အထုတ်မှုနဲ့သူတို့ရဲ့ဟိုအနာဂတ်တော့ကိုသူတို့ကတော့ခိုင်နေအောင်လုပ်မှာပဲအဲ့တော့သူတို့ကစားတဲ့ခွက်ထဲမှာဒီဘက်ကပြည်ရင်းပြည်ပအတိုက်ခံနိုင်ငံကြီးအင်အားစုတွေမျောပြီးတော့ပါနေပြဿနာကပြည်ရင်းမှာအခုကျွန်တော်တို့အတင်တော့အဓိကအရင်တော့ပေါ့နော်ဒီချင်းချင်းရှားရှားရှိခဲ့တဲ့အတိုက်ခံဆိုတဲ့အင်အားစုခေါင်းဆောင်ပိုင်းဒေါက်တာဆုကြည်တို့ရှစ်ဆစ်အုပ်စုတွေကိုယ်တိုင်ကလည်းဦးသိန်းစိန်တို့နဲ့ပူးပေါင်းပြီးညှိနှိုင်းနေဆွေးနွေးနေရမှာသူတို့ကလည်းကျွန်တော်အချိန်တွေကလိုအပ်လို့ကောင်းကင်ကိုကြွေတော့လေကျွန်တော်တို့လက်ခံတယ်သို့တော်လေသူတို့ကဟိုပြည်သူတွေနဲ့ပတ်သက်တဲ့အရေးကိစ္စမျိုးတွေကျွန်တော်တို့ကလက်ဗရွန်တော့ကိစ္စမျိုးတွေကချင်းကိစ္စရခိုင်ကိစ္စမျိုးတွေနောက်တော့ကျွန်တော်နေရာသိမ်းတဲ့ကိစ္စမျိုးတွေမှာအတန်တိတ်နေတဲ့ခါကျတော့ပြည်လေးပြောရင်သူတို့ကပြည်သူတွေဘက်မှာတော့တစ္ဆောက်ဖောက်သွားပြီလားဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ကိုယ်တိုင်လည်းပြည်လေးပြောရင်တော့အားမလို့အားမရရမ်းချင်နေကြတယ်အဲ့တော့အခုကျွန်တော်တို့မနန်တို့ဟိုထပြီးတော့လုံနေကြတဲ့လူတွေကလည်းကျွန်တော်တို့အင်အားချီချီနဲ့နဲ့တယောက်တစ်ပိုင်းဟိုလုံနေကြတဲ့ခါကျတော့ဒီအပြောင်းလဲကိစ္စကတော့ကျွန်တော်ထင်တယ်နောက်တစ်10နှစ်15နှစ်နောက်15မပြောနဲ့နောက်တစ်10နှစ်လောက်အထိလည်းကျွန်တော်တို့ကမသေးကြဘူးအဲ့တော့အဓိကကတော့ပြည်သူလူထုအကျိုးကိုအဓိကလုံနိုင်မဲ့ဒီအတိုက်ခံနိုင်ငံရေးအင်အားစုတွေဘက်ကအခုကအစိုးရအစိုးရတွေနဲ့လည်းပူးပေါင်းပြီးလုပ်ကြပါပြည်သူလူထုအကျိုးကိုလည်းပြန်ပြီးတော့ဆက်ကြည့်စေချင်တယ်အဲ့တော့ပြည်သူလူတွေကအောက်ပြန်ပြူစမြကာလပတ်လို့ကတော့အဲ့လိုပဲသူတို့သွားနေတဲ့လမ်းကြောင်းပြည်သူလည်းနားမလဲသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာလည်းပြည်သူကအားမရနဲ့ကျွန်တော်တို့ကဒီလိုပဲညီညွတ်မှုကတော့ဆက်ပြီးတော့ရောင်းအောင်မယ်လို့ကျွန်တော်မယူဘူးစောက်ဘူးပြအဲ့တော့အပြောင်းလဲတော့ကကျွန်တော်တို့ဝေးဦးမယ်လို့ပဲကျွန်တော်ယူဆတယ်ဆရာကြီ
းဟုတ်ကဲ့ကိုမောင်မောင်လေးကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပြည်သူလူထုကိုလည်းပဲအကျိုးပြုဖို့အတိုက်ခံဘက်ကလည်းလိုအပ်တယ်ဆိုခိစားဆရာဦးအောင်ကျွန်တော်မေးချင်ပါတယ်ဆရာအခုတို့ကအင်္ဂလိပ်စာကတိကတယောက်ပြောသွားတယ်ဆရာကြားမှာပေါ့ပညာရေးပြုပြင်ပြောင်းလဲမှုဘာမှဖြစ်မလာသေးဘူးဆိုတော့အဲဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အစဉ်လာမရှိတဲ့နိုင်ငံတွေအစီအလက်ပိုင်းအပါဝင်ပေါ့ဆိုတော့လူတွေကိုပညာပေးဖို့ပညာရေးကိုပြုပြင်ဖို့တနည်းအားဖြင့်ကျွန်တော်စောစောပြောခဲ့တဲ့လူတွေကို guided democracy ဆိုတာကတော့အင်ဒိုနီးရှားမှာတုံးခဲ့တဲ့ထားပါတော့ဒါပေမဲ့ဒီမိုကရေစီနဲ့ပညာပေးမှုဆိုတဲ့ကဏ္ဍတရားကသိကြလို့ပါလားဆရာအ
ဲလို့လို့ပါတယ်ဘာလို့လဲဆိုတော့ဒီများလဲအယတအဖွဲ့စည်းပေါ့ဗျာဒီ civil society ဆိုတဲ့အယတအဖွဲ့စည်းဒီအလို့သမားသမဂ္ဂတို့ဘာလို့ဒါတွေရှင်းတန်လာဖို့လူတွေဒီအဲ့ဒီသူတို့ရှီရန်နေပညာပေးမှာပေါ့ဆိုတော့အဲ့ဒီအဖွဲ့စည်းတွေအားနည်းနေလို့ရှိရင်ဒီမိုကရေစီအခြေခံကအားနည်းတာပဲအဲ့တော့ဒီဒီမိုကရေစီကအပေါ်ကနေချပေးတာ哦ဆိုတော့အောက်ကနေပြီးတော့တဖြည်းဖြည်းသွားတာမဟုတ်ခုနကအလို့သမားသမဂ္ဂတို့လေသမားသမဂ္ဂကျောင်းသားသမဂ္ဂရှိမယ်ဟလားအဖွဲ့အစည်းပေါ့ဗျာအမျိုးမျိုး NGO တွေရှိမယ်ဒီအယတအဖွဲ့အစည်းတွေများလာလေလေဒါကောင်းလိမ့်မယ်ဒီအဖွဲ့အစည်းအရှင်အဝါနင်းနေရင်တော့ဒီဒီမိုကရေစီကမဖြစ်ဘဲနဲ့ဒီအာဏာရှင်စနစ်ပဲကြီးစိုးနေမှာပဲ။ဘာလို့လဲဆိုတော့ဗမာပြည်မှာအာဏာရှင်စနစ်ကြီးစိုးတဲ့သပိုင်းအစဉ်အလာရှိတယ်။ဒါပေမဲ့ဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာလည်းအနည်း90%လောက်ကဒီအာဏာရှင်ကြီးစိုးတယ်ဆိုတော့ ဒီအနောက်နိုင်ငံမှာလည်းဥပမာပြဟိုအားလုံးပြီးတယ်ကျွန်တော်ပြင်သစ်မှာပြင်သစ်ဒေါ်လာရေးဆိုတာဟို1789ဟဲ့လား
ဆို
တော့ဒီမှာဖြစ်တာတခါတည်းပြည်သူကအိုးကျွားမှုဖြစ်ပြီးအစိုးရပြုတ်ကျဘရင်စနစ်ပြုတ်ကျအာဏာရှင်စနစ်ပြုတ်ကျဘရင်မှာတတ်ဖြတ်ပြစ်ပြီးတော့လုထားပေးရလုပြီးတော့အဲ့လိုလုတဲ့အခါမှာသူကအခြေခံမရှိတော့နောက်ဒေါ်လာရေးလုပ်ပြီးဆင်းနေတယ်တော့ဒီအာဏာရှင်နပိုလီယံတက်လာတယ်ဆိုတော့စစ်အာဏာရှင်တက်လာနောက်တခါဆိုခဘရင်စနစ်ပြန်ပေါ်လာပါညာနဲ့လှုပ်လိုက်တာနောက်ဆုံးရင်ပြင်သစ်မှာတကယ်တကယ်ဒီဒီပြည်သူကိုယ်စားလှယ်ပါလီမန်ဟိုဖွဲ့တဲ့အခါကျပြန်တည်ထောင်တဲ့အခါကျဒီသက်သက် Republic မှာအနည်း90လောက်ဖြစ်နေသူကဒီဒီမိုကရေစီကလာမယ်ကြာမယ်ပေါ့ဗျာဒီကြားထဲမှာလည်းတဖြည်းဖြည်းတဖြည်းဖြည်းအရသာအဖွဲ့အစည်းအင်အားစုကလည်းတဖြည်းဖြည်းအင်အားကောင်းလာဖို့လိုပါလေ
ဟုတ်ကဲ့ဆရာဥက္ကမနေသဘောထားလည်းကြာညီမရဲ့ဒီညမှာအနှစ်90ထိတော့မစောက်ထွန်ကြတော့ဘူးထင်ပါတယ်ဆရာညီမပြည်သူရတော့အဲ့လောက်သာဆောင်းဟုတ်ကဲ့
ဟိုခုနလိုပေါ့ဗျာကျွန်တော်ကဒီမိုကရေစီအတွက်ကတော့ခုနလိုဘာအချက်တွေညာအချက်တွေလိုအပ်တယ်ဆိုတာလည်းရှိတာပေါ့ဗျာခုနပြောသလိုကျွန်တော်တို့လည်းအဲ့ဒီအရသာသူအဖွဲ့စည်းလို့ဟလာနောက်တော့လူလူတွေရဲ့ပညာပေးမှုလို့ပါလို့ဒါတွေကတော့ဒါတွေလိုအပ်တာတော့ဟုတ်တယ်ဘယ်သူမှမငင်းနိုင်ပါဘူးဒါပေမဲ့ဒီဟာတွေပေါ့ဗျာဒါတွေဘယ်လောက်ဘယ်လောက်ပြည့်စုံမှပဲကျွန်တော်ကဒီမိုကရေစီစနစ်ကိုဘယ်မှာမှလုပ်တော့မယ်ဒါမျိုးပေါ့အဲ့လိုဖော်မြင်ရတော့ဘယ်မှမှမရှိဘူးကကမ္ဘာမှာတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ထင်လာတော့အရင်ကိုမိုးကြီးဆောင်အောင်ဒီတစ်ခါပြောဦးပါလေကျွန်တော်တို့အဲ့တော့လက်နဲ့ကင်တော်နိုင်မှာလက်နဲ့ကဘယ်လောက်ရှိမှာပေါ့ဗျာဒီလောက်စစ်ပညာဒီဘယ်လောက်တင်ပြီးမှအဲ့အလိုမှပဲအဲ့လိုလက်နဲ့ကင်တော်နိုင်လို့မယ်ဆိုလို့ရှိရင်ဘယ်တော့မှလက်နဲ့ကင်တော်နိုင်ဖြစ်မှာမဟုတ်တော့ဘူးပေါ့ဒါလိုမိမကြီးမျိုးဆိုလို့ရှိရင်လည်းဘယ်လိုဝင်ဝင်ရှိမှာဘယ်လိုအိမ်ကြီးရှိတော့မှအဲဘယ်လိုကားလေးရှိတော့မှအဲ့လိုမျိုးမှမိမကြီးမျိုးဆိုလို့ရှိရင်တော့အင်းမာဘယ်တော့မှရအောင်မဟုတ်ဘူးပေါ့အဲ့တော့ကျွန်တော်တို့ကလည်းအဲ့လိုအချက်လက်တွေပြည့်စုံအောင်ဒါစောင့်နေရင်တော့လေကျွန်တော်တို့ကဘယ်တော့မှဒီမိုကရေစီရရမှာမဟုတ်တော့
ဒါမှမဟုတ်ဆရာပြည်သူလူထုကိုအသိပညာပေးမဲ့ကဏ္ဍတစ်ခုတော့လိုမယ်လို့ဆရာမထင်ဘူးလားဒီမိုကရေစီတို့
အာလို့လေဒါကိုလည်းတစ်ခါတည်းလုပ်သွားအောင်ပါပဲအဲ့
တော့
ခုနောက်လို့ပေါ့ဒီပညာပေးမှုပြည့်စုံမှပဲကျွန်တော်တို့ကဟုတ်လားဒီမိုကရေစီစနစ်ကိုဟုတ်လားပြည်ပေါ်ပါကြီးအဲ့မှာအဲ့ကြမှာချမှတ်မယ်လောလောဆယ်ကတော့အာနာရှင်အောက်မှာပဲနေပြီးတော့အဲ့လိုပဲဟိုပညာပေးရပြီးလုပ်နေအောင်မယ်ဆိုနေရှင်တော့အဲ့ဒါကြီးကတော့အသေးခံမရှိဘူး
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာနောက်တော့ Russian Dude စီပါရခင်ဗျာအဲ့ပုဂ္ဂိုလ်ကတော့ရေနံချောင်းကဥသံအောင်ဖြစ်ပါတယ်ဥသံအောင်လူရင်းကိုဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်နိုင်ငံရေးမှာကျွန်တော်ဆွေးနွေးနိုင်ပြီးတော့မှဆောင်ရွက်တယ်ဆိုတော့ဒီမိုကရေစီရဲ့ရည်ရည်မှုတစ်ခုဖြစ်ပါတယ်ပေါ့ဗျာအဲ့တော့ဆွေးနွေးနိုင်မှုတွေကဒီမိုကရေစီနိုင်ငံတည်ဆောက်ရေးကိုအထောက်အကူပြုနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဒီနေ့ကျွန်တော်ဗမာနိုင်ငံမှာဆိုလို့ရှိလို့ရှိရင်ဒီရှင်နေဒီနိုင်မှုတွေပေါင်းစုံမှာရှိနေတယ်လို့ကျွန်တော်တင်ပါတယ်အထက်အလျော်လဲအပေါင်းလက္ခဏာကြီးဖောင်းနေတယ်လို့ကျွန်တော်ယူဆပါတယ်ဒီရှင်နေမှုတွေကနေပြီးတော့မှကျွန်တော်တို့ကအပြန်အလှန်ယုံကြည်မှုအဲ့ဒီအပြန်အလှန်ယုံကြည်မှုကနေပြီးတော့မှတူညီတဲ့ပန်းနိုင်တစ်ခုကိုအတူရှောင်လန်းနိုင်မှုအဲ့ဒါတွေကိုလုပ်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဘုံမှာဒီကညှော်လင်းချက်အစ်စ်တွေရလာမှာဖြစ်ပါတယ
်ဟုတ်ကဲ့
နောက်ဆုံးကျွန်တော်တို့ကဒီရှင်နေဒီနိုင်မှုတွေကနေပြီးတော့မှရှင်နေဒီနိုင်မှုတွေကနေပြီးတော့ကျွန်တော်တို့ကနောက်ဆုံးမှကျွန်တော်တို့ကထောင်းကျန်တော့ရှင်လူကြရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံပြည်စည်းရေးတွေအထိကျွန်တော်တက်လန်းနိုင်မယ်ဆိုလို့ရှိရင်ဒီကျွန်တော်နိုင်ငံမှာအဲ့လိုတက်လန်းနိုင်တဲ့နေရာဒီမိုကရေစီလမ်းစာကိုရောက်တဲ့နေ့လို့ကျွန်တော်လည်းယူဆပါတယ်အကြွေဒီ2008ကိုမဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တော့
ကျွန်တော်နိုင်ငံမှာ
ဒီမိုကရေစီနဲ့ဝင်နေဦးမှာပါခင်ဗျာ
ဟုတ်ကဲ့ပါဦးသားအောင်ကျေးဇူးတင်ပါတယ်ကျွန်တော်ဆီယိုသော်ရရှင်တူကအစံဖိုင်နဲ့ပို့ထားရလဲရှိပါသေးတယ်ခင်ဗျာအဲ့ဒါကိုကျွန်တော်နားဆင်ကြည့်ရပါစို့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီနေ့တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရအနေနဲ့လည်းအရင်တော့ကသူတို့ရဲ့ဆရာသမားလုပ်ဖို့ကိမ့်မဲ့တွေကိုအတိုင်းအတာတစ်ခုထိအကာအကွယ်ပေးခြင်းလိမ့်မယ်လို့ထင်နေကြသူတို့ကအကာအကွယ်မပေးခြင်းတောင်မှနောက်ကတွန်းအားတွေတော့ရှေ့ကောင်းရှိနိုင်ပါတယ်အဖွဲ့စည်းပုံထဲမှာနောက်ကျောင်းပြန်အရေးမယူနိုင်အောင်ရေးထည့်ထားတာကိုကသူတို့ရဲ့စိုးရိမ်မှုကိုဖော်ပြနေတာပဲဗျအဲ့တော့ကျွန်တော်တို့ဘက်ကလည်းမြန်မြန်ပြောင်းလဲခြင်းနှေးကွေးနေရတဲ့အကြောင်းရင်းကိုအသိရှိထားဖို့တော့လိုတယ်ဗျတိုင်းပြည်ကိုလွှဲမတဲ့နေနဲ့အုပ်ချုပ်လာတဲ့စနစ်တစ်ခုကိုအမွေဆက်ခံခွင့်ရလာတဲ့ဗိုလ်ချုပ်ကြီးတန်းရွှေအနေနဲ့ပြည်ပြည်ပကဖိအားတွေပေါ်မှာအကြောက်တရားကြောင့်ပဲဖြစ်ဖြစ်တပ်တွင်းကောင်းဆောင်တို့ရဲ့ဖိအားကြောင့်ပဲဖြစ်ဖြစ်ပြုပြင်ပြောင်းလဲရေးကိုစတင်လှုပ်ဆောင်ပေးခဲ့တာကိုတော့ကြိုဆိုရမှာပါဗျသူသာမြောက်ကိုရီးယားနဲ့ကျူးပါလို့ကောင်းဆောင်မျိုးတွေလို့ပြုပြင်ပြောင်းလဲရေးကိုညှင်းပယ်ခဲ့မယ်ဆိုရင်သူ့ရဲ့အနာဂတ်ဟာလည်းလိဗျာကောင်းဆောင်ကဒါဘီလို့အီဂျစ်သမ္မတမူဘာရက်လို့တနည်းမှာဇာတိန်ရနိုင်တယ်လို့နိုင်ငံအတွေ့လဲဒီမိုကရေစီပြတ်တော်သားတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ဥစ္စာတွေကိုအစတည်းခံရနိုင်တယ်ဗျဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာလည်းကြာရှည်နေဦးမှာပါအမားကိုပြုပြင်ပြောင်းလဲလာတာကိုလက်ခံရမှာဖြစ်တယ်လို့ပြုပြင်သူတွေအတွက်လဲစိတ်ချရတဲ့ထက်ပေါက်တစ်ခုတော့ပေးရမှာပါတိုင်းပြည်ရေရှည်ကောင်းမွန်တဲ့စနစ်တစ်ခုကိုလိုချင်ရင်တော့သူတို့ရဲ့လုံခြုံစိတ်ချမှုကိုရည်ရွယ်ပြီးတစင်ချင်းဖြေလျှော့ပေးနေတဲ့ပြုပြင်ရေးသမားတွေကို ကြိုင်တဲ့နည်းနဲ့ပြုပြင်ပြောင်းလဲဖို့ကြိုးစားကြမယ်အစားသူတို့အပေါ်မှာဒီမိုကရေစီပတ်တော်သားတွေနဲ့ငြင်းချမ်းတဲ့နည်းနဲ့ထွက်ပေါက်တစ်ခုကိုရဲဝံပြတ်သားစွာပေးဖို့ကြိုးစားကြမယ်ဆိုရင်ပြုပြင်ပြောင်းလဲရေးတွေတိုးတက်လင်းမြန်လာလိမ့်မယ်လို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါတော့ဥကျော်လင်းဖြစ်ပါတယ်စကန်30ပဲကြံပါတော့တယ်ဆိုတော့ဆရာဂမ်နီကိုပဲမိကျင်တယ်အတိုက်ခံတွေကထွက်ပေါက်မပေးလို့များဗမိုင်းမှာကြံ့ကြံ့နေတဲ့သဘောလို့ဒီပုဂ္ဂိုလ်ပြောချင်သလားမသိပါဘူးဆရာဒီကိစ္စကိုဆရာရက်စော်တို့တို့လေးမှတ်ချက်ပေးပါဆရာ
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒါကတော့ပြည်သူလူထုတွေသိပါမယ်ဒီဟာကတော့ကျွန်တော်တို့အရင်ကအဲ့ဒါပြည်သူလူထုတွေကအဲ့ဒါရဲရဲဆက်ဆက်ကြီးလုပ်မဲ့သူတွေလားမဟုတ်ဘူးလားဆိုတာ
ဟုတ်ကဲ့
အားလုံးကတော့ကျွန်တော်တို့ဟုတ်လားစက်တွေပြခဲ့ပါပြီကျွန်တော်ထောက်ခုံတော့ဘာလို့မှဖုန်ကြီးရကတကယ်ကိုမြစ်တာနဲ့မြစ်တာပို့ပြီးတော့လမ်းလျှောက်ခဲ့တာလေဒါတရားဆိုလို့ရှိရင်တကယ်စက်တွေပါပဲ
ဟုတ်ကဲ့
ကျွန်တော်90ခုနဲ့မှလည်းရေကောက်ပွဲနီးနေပဲနေပေးခဲ့တာလမ်းမပေါ်ထွက်ပြီးတော့ဆန္ဒပြလာမှုပေါ့ဒါတရားတကယ်ကိုအေးဆေးဆေးနဲ့သွားဖို့ထပ်ပေါက်ကြည့်ပါပဲ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သောတာရှင်တွေကိုအားလုံးကျေးဇူးတင်ပါတယ်လို့ပြောကြရင်ဒီနေ့အစီအစဉ်ကိုဒီမှာညီကုန်းချုပ်ပြပါခင်ဗျာ